ညမရှိပြောင်းလို့တမတုံးအောင်ထင်မနေဟာထိုင်းမြန်မာနေဆက်ကိုဖြတ်တဲ့မိုးရင်းမြစ်လို့ခေါ်တဲ့တောင်ရင်းမြစ်ရဲ့ရှေ့တင်းတဲ့နေရာမှာရေကစားနေကြရင်ရင်းနဲ့တဲ့နေရာတွေမသွားဖို့သတိပေးထားတဲ့ဂျာကပဲရေကစားထေကြတဲ့မြန်မာအလို့တမနှစ်ဦးဟာအီဗီလာ14ရက်နေ့ခရက်ကပြောင်းနေတာမနေ့ကအထိရှာမတွေ့သေးပါဘူးသူတို့ရဲ့အလောင်းတွေကိုရှာဖွေလို့မတွေ့ဖြစ်နေတာပါ
ထိုင်းမြန်မာနေဆက်တရဝင်းထွက်ပေါက်၄ခုကနေအပါအဝင်တရားမဝင်လှေခိတ်တွေကပါနေရပြန်တဲ့ရွှေပြောင်းအလို့သမားတွေကတော့တသိန်းခွဲလောက်ရှိတယ်လို့လဲဆိုပါတယ်ထိုင်းခြေဆိုင်ဗီအိုအေသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်မဟာတကြံကာလမှာနေရပြန်ကြတဲ့မြန်မာရွှေပြောင်းလို့သမားတုံးထောင်ထဲမင်းဟာအီဗီလာ13
ရေးတိုင်တဲ့နေရာတွေမှာရေကစားနေကြတာပါအဲ့ဒီထဲမှာတားမြစ်နယ်မြေတွေရှိနေတဲ့ကြားကပဲမြန်မာနှစ်ဦးဟာရေနှစ်ပြောက်ဆုံးသွားတယ်ဆိုပြီးမြန်မာပြည်သားများရေပူးတွဲလို့ရှောင်ဖို့ကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်ညစ်နေတယ်ပိုင်ပေါ့ဒါကြည့်နေပြီတော့နည်းနည်းဝဲအသေးပွားလေးနည်းနည်းပါရှိတဲ့နေရာမှာဆိုင်နယ်ကြားကောက်တက်တယ်မြန်မာဘက်ကလည်းအဆောက်ထားတာလေဆိုင်
ဒီနေ့မှာတော့ထိုင်းဆိုရကနေရပြန်မြန်မာတွေအတွက်ရီအန်ထရီတုံးလို့ခေါ်တဲ့အဝင်အထွက်တုံးတစ်ခုကိုအခမဲ့ခွင့်ပြုထားတဲ့အတွက်နေရပြန်သူမြန်မာတသိန်းခွဲတဲ့မနေ့နေရပြန်ခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းကြံကျန်ဆုံးတဲ့အချိုးနေ့စနေနေ့ကြီးရတော့ထိုင်းတိုင်းငံလုံးမှာတိတ်တုံးနေဝင်ပေါက်၄ပေါက်ကနေကျန်လာတော့သတိကြော်စီတယ်။ဒီဝင်၄ပေါက်ဝင်ပေါက်၄ပေါက်ဆိုတာမဲဆောင်မ ုံးဝင်သူကတော့မဲဆောက်မြောက်ကြီးလမ်းကြောင်းဖြစ်ပြီးတော့ထိုင်းမြန်မာချစ်ပြည်တရားနေသွားတဲ့အကြီးအကျယ်ပေါ့နော်ဒါကိုပြောတာပါတကယ်ဆိုရင်တော့မဲဆောက်နဲ့မြောက်ကြီးနှစ်မြို့ကြားထဲမှာရှိတဲ့တောင်ရင်းကြီးဖြတ်တဲ့ဆက်လေးကိတ်ကြီးကနေပြီးတော့သွားတဲ့အကြီးအကျယ်ကလည်း6000နဲ့တော့နည်းမှာမဟုတ်ဘူးဒါကြောင့်မလို့မြန်မာရွှေတောင်လို့ဒီမှာသသိန်းခွဲလောက်တော့မိမိတို့နေရက်ကိုပြန်မယ်လို့ယူဆလို့ရတယ
်
တို့တော့လေတိုင်းတကျအကြမ်းနေဖြစ်တဲ့ဧပြီလ13ရက်နေ့ဒီနေ့ဧပြီလ15ရက်နေ့ဒီကတော့တော်တော်လေးကျေပါသွားပြီးတော့တနေ့ဟိုနေရက်ပြန်နေသူလဲဆောင်မြောက်ကြီးလမ်းကြောင်းမှာဆိုရင်ကြည်ကြည်ကြတာဘောကနေလူ900လောက်ပဲမနေပြန်ကြတာတွေ့ရတယ်အောက်လေခိတ်ဒီမှာလည်းတိတ်မပြန်ကြတော့ဘူ
းမဟာတကြံကာလဟာမြမလူမျိုးတွေအတွက်နှစ်တက်အခါသမယဖြစ်တာကြောင့်မြမပြည်တွင်းကမိသားစုတွေနဲ့ပြန်ဆုံကြတာဘာသာရေးအရယဟန်ခံရှင်ပြုတ်ပွဲတွေလုပ်ကြတာအလူဒါနတွေလုပ်ကြတာတွေကြောင့်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းလူသမားတွေဟာနေရက်ပြောင်းခဲ့ကြတာဖြစ်ပါတယ်ရှင်